ဘူကျုပ်ခင်ဗျမနေ့ကတော့ဗောတိုက်ပွဲတွေဖြစ်ပွားနေတယ်ဆိုပြီးတော့ကြားရတယ်ခင်ဗျဒီနေ့အချိန်တွေကဘယ်လိုရှိပါလဲခင်ဗျ
ဒီကနေ့ကတော့တိုက်ပွဲတွေမဖြစ်သေးပါဘူးကျွန်တော်တို့မနေ့ကတော့တချို့နေရာတွေမှာဖြစ်တယ်ဒီကနေ့ကတော့တိုက်ပွဲတွေမရှိသေးဘူးခင်ဗ
ျဟုတ်ကဲ့အချိန်တွေရပါလေအခုတိုက်ပွဲတချို့ဆက်ပြီးဖြစ်နေတယ်ဆိုပေမဲ့ဒီငင်းငင်းအတွက်စကားပြောနေတဲ့အနေအထားမျိုးတွေလည်းရှိတယ်လို့ကြားသိရပါတယ်ခင်ဗျာဆိုအချိန်တွေကဘယ်လိုရှိပါလဲခင်ဗျာ
အခုလောလောဆယ်တိုက်ပွဲတွေကိုရပ်ဆိုင်ဖို့ဆိုပြီးကျွန်တော်နှစ်ဖက်အပြန်လန်ဟိုပြောနေကြတာကွာအဲ့တော့တကယ်တိုက်ပွဲတွေကိုရပ်ဖို့လိုအပ်တယ်လို့ကျွန်တော်လည်းယုံကြည်တယ်တိုးတော်လည်းပဲအခိုင်အမာဖြစ်ဖို့အရေးကြီးတယ်အဲ့တော့ရောက်ပိုင်းတိုင်းစစ်ဌာနချုပ်ကတာဝန်ရှိတဲ့လူတွေအနေနဲ့ရောက်ပိုင်းတိုင်းနဲ့ဒီကချင်ပြည်နယ်မှာရောက်ရှိနေတဲ့တပ်တွေအားလုံးကိုတိုက်ပွဲများရပ်ထားဖို့အတွက်ညွှန်ကြားပြီးဖြစ်ကြောင်းခိုင်နှုန်းတဲ့တပ်တွေကျွန်တော်တို့ကိုပြေးနေကျင်တယ်အဲ့လိုပြေးလို့ရှိရင်ကျွန်တော်ကလည်းကျွန်တော်ကိတပ်တွေအားလုံးကိုတိုက်ပွဲတွေရပ်ဖို့အတွက်ကျွန်တော်အမိန့်ပေးမယ်အဲ့ဒါပြီးမှဆက်ပြီးဆွေးနွေးမယ်လို့ကျွန်တော်အဲ့လိုတောင်းဆိုထားတယ်အခုချိန်ကြီးတော့ဘာမှအဖြေမလာသေးဘူးခင်ဗျဟု
တ်ကဲ့ကျွန်တော်တို့ကြားရတဲ့သတင်းတွေအရဆိုလို့ရှိရင်ပေါ့လေပြီးခဲ့တဲ့16ရက်နေ့တော့ကဒီဦးသိန်းစောကနေပြီးတော့ဗိုလ်ချုပ်တို့စီကိုကိုယ်စားလှယ်၄ဦးလှုပ်ပြီးတော့ဒီငင်းငိုင်းအတွက်အကြောင်းကြားတယ်နောက်တစ်ခါဗိုလ်ချုပ်တို့ကလည်းပဲဒီဦးသိန်းစောစီကိုစာပြန်လိုက်တယ်လို့သိရပါတယ်ခင်ဗျဦးသိန်းစောစီကိုပြန်လိုက်တဲ့စာထဲမှာခုနပြောတဲ့ဗိုလ်ချုပ်ပြောတဲ့အချက်လက်တွေကိုပဲထည့်သွင်းဖော်ပြထားတာပါလားခင်ဗျာဘာတွေများပါလဲခင်ဗျာ
မှန်ပါတယ်အဲ့ဒီအချက်ပါပဲကျွန်တော်တို့အကြီးကတော့ဟိုစိုက်ပွဲတွေကိုရပ်ဖို့အတွက်ကျွန်တော်တို့ကတော့ရောက်ပိုင်းတိုင်းစစ်ဌာနချုပ်အနေနဲ့ပဲဖြစ်ဖြစ်ဒီစစ်ဘက်ကနေတာဝန်ရှိတဲ့ပုဂ္ဂိုလ်သူဦးကနေပြီးတော့စိုက်ပွဲတွေကိုရပ်ဖို့အတွက်ညွှန်ကြားထားပြီးဖြစ်ကြောင်းခိုင်လုံတဲ့အကြောင်းကြားစာကျွန်တော်တို့ကိုပေးဖို့ပါလို့ကျွန်တော်ကပြောတယ်အဲ့တော့အဲ့လိုခိုင်လုံတဲ့အကြောင်းကြားစာရပြီဆိုရင်ကျွန်တော်ကလည်းဒီတိုက်ပွဲတွေကိုကျွန်တော်ကြည့်ရတဲ့တပ်တွေအကုန်လုံးကိုညွှန်ကြားပြီးတော့ရပ်ဆိုင်ထားမယ်အဲ့လိုနှစ်ဖက်တပ်ဖွဲ့တွေတိုက်ပွဲတွေရပ်ဆိုင်ပြီးတော့ဟိုကျွန်တော်ကဆက်ပြီးလိုအပ်တာကိုဆွေးနွေးမယ်လို့အဲ့လိုပြောထားပါတယ
်ဦးသိန်းစောစီကနေလည်းဗိုလ်ချုပ်တို့စီကိုဒီစာတစောင်ပြန်တယ်လို့သိရပါတယ်ခင်ဗျာဘာတွေများပြန်တာဖြစ်ပါသလဲခင်ဗျာ
ဟုတ်ကဲ့ဟိုဦးသိန်းစောနေကျွန်တော်တို့ပြန်ပြီးအကြောင်းကြားတာတော့သူ့အနေနဲ့လည်းဒီကျွန်တော်ကနေပို့တဲ့စာကိုရရှိတယ်အဲ့တော့သူကလည်းအချက်ကိုတင်ပြမယ်အဲပြီးတော့သူတို့ဘက်ကလည်းဒီကိစ္စကိုအောင်မြင်အောင်လုပ်မယ်ဆိုတဲ့သဘောထားပဲဖြစ်ပါတယ်ဒါပေမဲ့သူ့အနေနဲ့ကတော့ဒီမီချီနာမြို့နယ်ပြည်သူ့စုတော်ကိုယ်စားလှယ်ဆိုတဲ့လိပ်စာနဲ့ကျွန်တော်စီကိုဟိုပြန်ပြီးအကြောင်းကြားပါတယ
်ဟုတ်ကဲ့ဒီအချက်ကိုပဲပေါ့လေဒီအချက်မှာပဲပေါ့လေမေးစရာမေးခွန်းတွေကအများကြီးရှိနေပါတယ်ခင်ဗျာဆိုတော့အခုကဗိုလ်ချုပ်တို့ KIA တက်တင်တဲ့ဒီအစိုးရတက်တင်တဲ့ဖြစ်နေတဲ့ကိစ္စမှာတက်တက်ချင်းဖြစ်နေတဲ့ကိစ္စမှာတက်တက်ချင်းဆွေးနွေးမှုမလုပ်ဘဲနဲ့အစိုးရနဲ့ KIA နဲ့ဆွေးနွေးမှုမဟုတ်ဘဲနဲ့ဒီဦးသိန်းစောကနေပြီးတော့ဂျားဝင်ဆောင်ရွက်ပေးနေတဲ့အနေအထားပေါ့ခင်ဗျာဆိုတော့အဲ့ဒီအနေအထားမှာတစုံတစ်ခုချေကျော်လက်ကျော်ပေါ့လေလွှဲချော်မှုဖြစ်ခဲ့လို့ရှိရင်ဦးသိန်းစောတာဝန်ဆိုပြီးတော့လွှဲချနိုင်တဲ့အနေအထားမျိုးမဖြစ်လာနိုင်ဘူးလားခင်ဗျာ
ကျွန်တော်တို့လည်းအဲ့ဒီကိစ္စကိုတဲတဲကွဲကွဲသိချင်တာပါပဲဒါကြောင့်ကျွန်တော်တို့ကတော့ဟိုဦးသိန်းစောကျွန်တော်ပြန်ပြီးအကြောင်းကြားတဲ့အချိန်မှာပထမအချက်အနေနဲ့ကျွန်တော်ကဟိုဦးသိန်းစောကျန်နေအကြောင်းကြားတဲ့စာရရှိတယ်အဲ့တော့ဒီစာအရဆိုလို့ရှိရင်ဦးသိန်းစောဟာဟိုအစိုးရရဲ့ကိုစားပြောနေတာမဟုတ်ဘဲနဲ့ဒီမီချီနာမြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒီဦးအနေနဲ့ကျွန်တော်အကြောင်းကြားတာဖြစ်နေတယ်ဒါကြောင့်မို့လို့ဒီရဆိုင်ကြီးတွေလုပ်ဖို့ကြိုးစားလို့ရှိရင်ခိုင်မာတဲ့အသက်တွေဟိုနှစ်ဆက်ကနေရရှိဖို့လိုတယ်ဒါကြောင့်ဒီတပ်ပိုင်းဆိုင်ရာနဲ့တာဝန်ရှိတဲ့အသူအများကနေပြီးတော့တိုက်ပွဲရက်ဆိုင်ဖို့ညွှန်ကြားထားပြီးဖြစ်တယ်ဆိုတော့ခိုင်လုံတဲ့ကက်တီအထောက်ထားကျွန်တော်တို့ပို့ပေးပါလို့ကျွန်တော်လည်းအဲ့လိုပြန်ပြီးအကြောင်းကြားထားတာဖြစ်ပါလား
ဟုတ်ကဲ့အခုပေါ့လေဦးသိန်းစောနဲ့ပေါ့လေဂျားတဲ့ကနေပြီးတော့ဒီငင်းငယ်အတွက်စကားပြောတဲ့အချိန်မှာတော့ဦးသိန်းစောအဆိုလို့ရှိရင်အခုဒီကိစ္စမှာပါဝင်ဆောင်ရွက်နေတာအခုကျွန်တော်တို့မှတ်မှတ်ရရပေါ့လေ3ချိန်ရှိပြီပေါ့လေတိုက်ပွဲတွေစပြီးဖြစ်တဲ့အချိန်တော့လည်းဦးသိန်းစောပါဝင်လာတယ်နောက်တစ်ခါ2ချိန်ပေါ့လေဒီအပြန်အလှန်တွေပါဝင်လာတယ်ပေါ့လေအဲ့တော့ပထမဆုံးအချိန်မှာတည်းကဦးသိန်းစောပါဝင်ပြီးတော့ဒီငင်းငယ်အတွက်စကားပြောတဲ့အချိန်မှာတင်ပေါ့လေရှေ့ကစကားပြောနေတဲ့အချိန်မှာနောက်ကတိုက်ပွဲတွေကဆက်ပြီးဖြစ်နေတယ်ခင်ဗျအဲ့တော့အခုအချိန်နေရောဗိုလ်ချုပ်တို့နဲ့ဘယ်လိုများသုံးသပ်ထားပါလဲခင်ဗ
ျကျွန်တော်တို့ကိုပြောတာကတော့ဒီကျွန်တော်တပ်တွေကိုညွှန်ကြားထားတယ်လို့ပြောတယ်ဒါပေမဲ့တပ်တွေရဲ့ဆုံရှားမှုတွေကရှိနေတော့ပါပဲဥပမာဒီဗမာဘက်ကိုစစ်ကြောင်းတွေဝင်လာတယ်ဒီကျွန်တော်တပ်မှန်နှစ်ဘက်ကိုစစ်ကြောင်းတွေဝင်လာတယ်တကယ်ငါပဲကိုစစ်ကြောင်းတွေဝင်လာတယ်အဲ့တော့ဟိုတခြားဒီကာလမကြီးဘေးတို့ဒီအများပြည်သူတွေတွားနေတဲ့ဆက်သွေးလမ်းကြောင်းတွေမှာမဟုတ်ဘဲနဲ့တီးတံဖြစ်နေတဲ့သမ္မာညှစ်လိုနေရာမျိုးတကယ်ငါဌာနချုပ်လိုနေရာမျိုးတွေကိုစစ်ကြောင်းတွေဝင်လာတယ်ဆိုတော့ဒီတပ်လှုပ်ရှားမှုတွေ ဖြစ်တယ်အဲ့ဒီဟာကိုလည်းကျွန်တော်ကတော့ထောက်ပြထားပါတယ
်โอเคနောက်ဆုံးကျွန်တော်အနေနဲ့မေးချင်တာကတော့ဘိုးချုပ်တို့ပြီးခဲ့တဲ့ရက်ပိုင်းတော့ကလည်းပြောခဲ့ပါတယ်ငញ្ញမ်းရေးအတွက်ဆေးဆက်ဆွေးနွေးတဲ့အချိန်မှာဂျားလူတူဦးပေါ့အဖွဲ့အစည်းတူဦးပေါ့နိုင်ငံတစ်ခုခုပေါ့လေလိုအပ်တယ်ဆိုပြီးပြောပါတယ်ခင်ဗျာဆိုတော့ဒီကိစ္စနဲ့ပတ်သက်လို့ရောဘိုးချုပ်တို့ဘက်ကနေပြီးတော့အတွက်ကိုဆောင်ရွက်မှုတွေများရှိပါလားခင်ဗျာ
အခုအချိန်မှာကျွန်တော်ဆောင်ရွက်မှုတော့မရှိသေးပါဘူးဒါပေမဲ့ဒါကျွန်တော်ရဲ့သဘောထားဆန္ဒကိုဒါပြုမြင့်လင်းထုတ်ဖို့ပြင်ဖြစ်ပါတယ်ဘာဖြစ်လို့လဲဆိုတော့94နောက်ပိုင်းမှာကျွန်တော်က16နှစ်18နှစ်ဒီဟိုနာအဖာနဲ့ကျွန်တော်ကဒီဆုံးဆွေးနွေးခဲ့တယ်ဒါပေမဲ့တကယ်ခိုင်မာတဲ့အဖြေကိုမရရှိခဲ့ဘူးအဲ့တော့ဒီတစ်ချိန်မှာလည်းတကယ်လို့ဒါကျွန်တော်ဆွေးနွေးပွဲတွေဖြစ်လာမယ်ဆိုရင်အရင်လိုမဖြစ်သေးခြင်းဘူးအဲ့တော့ခိုင်ခိုင်မာမာနဲ့တကယ်ရှေ့ကိုသွားနိုင်တဲ့နိုင်ငံရေးနည်းအရဖြစ်ရှင်းနိုင်တဲ့အနေအထားမျိုးကိုဖြစ်သေးခြင်းလေဒါကြောင့်မလို့ဒါကျွန်တော်ရဲ့သဘောထားဆန္ဒကိုကြိုပြီးထုတ်ဖော်ပြောရခြင်းဖြစ်ပါတယ်
ဟုတ်ကဲ့ဘိုးချုပ်ခင်ဗျအခုလိုရှင်းပြအတွက်ကျေးဇူးအများကြီးတင်ပါတယ်ခင်ဗျ
ဟုတ်ကဲ့ဟုတ်ကဲ့ခင်ဗျ